ဒေါင်ဆန်းစုကြည်ကမြန်မာနိုင်ငံကိုအင်္ဂလိပ်လိုပြောဆိုရမှာဘာမလို့တုံးဆွဲခဲ့တာဟာအလေးအကျင့်လိုဖြစ်နေတဲ့အတွက်တုံးဆွဲခဲ့တာဖြစ်ကြောင်းနဲ့နောက်မှမြန်မာလို့တင့်တော်တယ်လို့သုံးနှုံးမယ်လို့ပြောပါတယ်။မြန်မာနိုင်ငံဟာတောင်အာရှနဲ့အရှေ့တောင်အာရှစုံမတ်မှာတည်ရှိတဲ့နိုင်ငံဆိုတာအလုံးသိရှိထားပြီးဖြစ်ကြောင်းနဲ့မြန်မာနိုင်ငံရဲ့အဲ့ဒီထူးခြားတဲ့တည်ရှိမှုကြောင့်လည်းစိန်ခေါ်မှုတွေများလွန်းတယ်လို့ဒေါင်ဆန်းစုကြည်ကပြောပါတယ်။မြန်မာနိုင်ငံရဲ့နိုင်ငံခြားရေးမူဝါဒဟာဗမ်မလိုက်တဲ့ဂျာနီအဖြစ်1948ခုနှစ်ကတည်းကရပ်တည်ခဲ့တာဖြစ်ကြောင်းပြောပါတယ်။နိုင်ငံခြားရေးမူဝါဒရဲ့အခြေခံအချက်တွေကိုတော့အခုလိုရှင်းပြခဲ့ပါတယ်။
That is based only on getting our own way is not much of a policy.We want to get our own way of course but we hope that our we get
နိုင်ငံခြားရေးမူဝါဒဆိုတာမိမိဖြစ်ချင်တဲ့ဆန္ဒကိုချမှတ်တာမဟုတ်ဘဲနဲ့မိမိအရေးအပြင်တခြားနိုင်ငံတွေရဲ့တကဘာလုံးရဲ့အရေးကိုလည်းရှေ့ရှုရတာဖြစ်ပါတယ်။ကျမတို့လည်းကိုဖြစ်ချင်တဲ့ပုံစံကိုလိုချင်တာမှန်ပါတယ်။သို့တော်လည်းကျမတို့တောင်းဆိုနေတာတွေဖြစ်ချင်နေတာတွေဟာလက်တွေ့မကျဘူးဆိုတာမဖြစ်စေရဘူးလို့ပြောသွားတာပါ
။ဒါအပြင်မြန်မာနိုင်ငံကိုအင်အားကြီးတဲ့နိုင်ငံဖြစ်အောင်ကြိုးစားသွားမယ်လို့ဒေါင်ဆန်းစုကြည်ကပြောပါတယ်။
We are trying to build up our country as a strong nation. Strong because of the strength of the people. We look upon our people as
မတော်နိုင်ငံကိုအင်အားကြီးတဲ့နိုင်ငံဖြစ်အောင်တည်ဆောက်သွားမှာပါ။အဲ့ဒီလိုဖြစ်ဖို့အတွက်လည်းပြည်သူတွေရဲ့အင်အားနဲ့တည်ဆောက်ရမှာဖြစ်ပါတယ်။စီးပွားရေး၊လူမှုရေး၊ဖွံ့ဖြိုးတိုးတက်ဖို့ဆိုရမှာပြည်သူတွေအားလုံးကတက်တက်ကြွကြွပါဝင်မှဖြစ်လာမှာပါ။ဆိုရတစ်ခုတည်းနဲ့တည်ဆောက်လို့မရပါဘူး။ပြည်သူတစ်ရက်လုံးရဲ့ပူးပေါင်းပါဝင်မှုကအဓိကကြပါတယ်လို့ပြောသွားတာပါ
။မြန်မာနိုင်ငံနဲ့နိုင်ငံတကာဆက်ဆံရေးဟာပြည်သူအချင်းချင်းဆက်ဆံရေးကိုအလေးထားတယ်လို့အခုလိုပြောပါတယ်။
People to people engagementThe best relationship between countries can be fostered only by the peoples of the country. But of course, diplomats have much to do to make sure that our peoples get to know one another in the right way and learn to appreciate the differences.
အဲ့ဒီလိုဖြစ်ဖို့တန်တမန်တွေရဲ့အခက်ခဲနာကအရေးကြီးပါတယ်။တန်တမန်တွေဆိုတာပြည်သူတွေကြားတဲ့မတူကွဲပြားမှုတွေကိုပေါင်းစပ်ပေးတဲ့နှီးစပ်အောင်ဆောင်ရွက်ပေးသူတွေဖြစ်ပါတယ်။ကျမတို့ရည်တည်ချက်ဟာအိန္ဒိယနိုင်ငံတွေနဲ့ဆက်ဆံရေးကောင်းမွန်ရုံသာမကဘဲနဲ့တကမ္ဘာလုံးနဲ့ကောင်းမွန်တဲ့ဆက်ဆံရေးရှိဖို့ဖြစ်ပါတယ်လို့ပြောခဲ့တာပါ
တွဲဆောင်ပွဲအပြီးမှာမြန်မာနိုင်ငံဆိုင်ရာဂျပန်သံအမတ်ကြီးတာတီရှိဟီဂူချီကဒီကနေ့တွဲဆောင်ပွဲကိုတက်ရောက်ရတဲ့အတွက်ဝမ်းမြောက်ကြောင်းနဲ့ဂျပန်နဲ့မြန်မာနိုင်ငံဆက်ဆံရေးဟာအရင်လိုပဲကောင်းမွန်တဲ့ဆက်ဆံရေးဖြစ်ကြောင်းမကြာခဏနိုင်ငံသားရေးဝန်ကြီးအသစ်ဒေါင်ဆန်းစုကြည်နဲ့တွဲဆောင်ဆွေးနွေးနိုင်မှုမျှော်လင့်ကြောင်းသတင်းတောက်တွေကိုပြောခဲ့ပါတယ်ရှင်